ဒီကနေ့မနက်၄နာရီလောက်မှာမန္တလေးမြို့မှာရှိတဲ့လေပိုင်းတိုင်းစစ်တနာကျုပ်နန်းတွင်းကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်ခံခဲ့ရပြီးလူနေရပ်ကွက်တွေထဲမှာကြားရောက်ပောက်ကွဲခဲ့တာရှိတယ်လို့မြို့ကံတွေကပြောပါတယ်။နန်းတွင်းအပြင်ကလူနေရပ်ကွက်ထဲကြားရောက်ပောက်ကွဲမှုတွေမှာအရသာတချို့ထိခိုက်တာရှိခဲ့တယ်လို့လည်းမန္တလေးမြို့ကံတူကပြောပါတယ်။၄န
ာရီထိုးဖို့၁၀မိနစ်၅မိနစ်အတွက်အဲ့လိုကြီးမှာပေါ့။အဲ့ပောက်ကွဲရစစ်တာတော့ခုနလုံးတော့ဖြစ်ပြပြတော့ကြတော့ခုနှလုံးပေါက်ပြေပြီးတော့ပြောတယ်ကျွန်မကြားတာတော့၄လုံးလောက်တယ်ကျွန်မကကြားလိုက်တယ်လူတွေချင်းမှာအဲဒါမျိုးအကုန်လုံးမနက်ကပြောခဲ့တယ်ခုနှလုံးလောက်ပေါက်ပြေပြီးပြောတယ်ဖြစ်ညောင်ကိုယ်ကဒီခုံကြောင်ရဲ့စီပန်းဒီမှာကတိုက်တိုက်ကြတော့ဒီအိမ်မှာပွင့်သွားတာပြလို့ကြားတယ်အဲဒီမှာရေနောက်တစ်ခုကကြတော့ဒီကျွန်တော်တို့ဒီရပ်ပြင်ကအရေးကြီးရမှာပေါက်ကလေရပ်ပကအိမ်ကကြတော့ဟိုကလည်းနဲ့ဒီမှာလောရအိမ်ကြီးလည်းမဲနောင်လေးအဲ့ဒါအင်းရတော့ဒီဖြစ်ရလို့မပြောဘူးမဖြစ်ဘူးလေဒီကညောင်ဝဲဘက်ကဟာဆိုတော့နည်းနည်းဒီဖြစ်တယ်ကျွန်တော်ကတော့ကျွန်တော်တို့လက်ရှိစေနဲ့ရေကန်နဲ့ဥစားပြီးတော့အဲ့ဒီကန်ကြတော့ကိုယ်ဆောက်တော်တယ်ဒီပြောရတာကျွန်တော်ကတော့ဒီလမ်းတစ်ပတ်ကိုစားတယ်မဖြစ်ဘူးပြီးလေဆိုပြီးတော့အိမ်မှာအဲ့လုံးဝပုံပြင်းနေစေအဲ့ကြတာကတော့ဒီနေရာဖြစ်နေပေါ့တိတိတတ်တာတော့၄နေရာဖြစ်တယ်ပေါ့
တက်ခတ်ခံမှုနဲ့ပတ်သက်လို့စစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ Brief Warrior for Myanmar BWM ကသူတို့လက်ချက်အဖြစ်ကြီးညာထားပါတယ်။တရားခွန်မမလက်နက်ကြီးကြီး10လုံးတုံးပြီးတိုက်ခိုက်ရမှာ9လုံးအောင်မြင်စွာပစ်ခတ်နိုင်ခဲ့ပြီးတစ်တုံညာနှစ်ခွန်ဒုတိယလိုင်းနဲ့ရှာမန်းစစ်စင်ရေးကိုပူးပေါင်းပါဝင်တဲ့အနေနဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုတိုက်ခိုက်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေအတိအကျကိုတော့မသိရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ21ရက်ကလည်းတရားခွန်မမရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရဘူးပြီးဒီကြိမ်တက်ခိုက်မှုဟာဒုတိယအကြိမ်လည်းဖြစ်ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ဘက်မှာလည်း၂ရက်အတွင်းကြေးရွာ၃ရွာကနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ပြူစောဒီလို့ဒေသခံတွေကခေါ်ကြတဲ့စစ်တပ်ထောက်ခံသူအုပ်စုတွေကဒီသတင်းပတ်ထဲမှာပဲခင်ဦးမြို့နယ်ကကြေးရွာတွေကိုရောက်ရှိလာခဲ့ကြပြီးမီးရှို့မှုတွေဖြစ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ
်။မတ်တေကမြို့နယ်မတ်တေတားဆက်စီအောင်လည်းပြီးတော့အယူဝါမှာရောင်လာတက်ဝင်လာလေမရောင်လာပြီပါမဝင်လာတဲ့တက်မနေ့ကငကြက်ရမှမရှိဘူးကျန်ရတယ်လေအီဒီကလောက်ကွာပါပဲ50ကျော်ရှုခံရတယ်ဒီလေးအဝါပေါ့တနက်စိတ်ကနေအီဒီနဲ့ရောမရှိဘူးလေ9နာရီလောက်ကတည်းကရွာသားတွေကထွက်ပြေးရလေစေပြီးချောင်းငါအီကွာအီဒီမေးပါနဲ့ဟိုတနက်စိတ်ကဆိုပန်းတော့လေအီဒီမေးကတော်လေးကြီးတယ်အင်ဂျီအီဒီမေးကလည်း400ကျော်လောက်ရှိတယ်တနက်စိတ်က50လောက်နဲ့အီဂျီ450လောက်ဆိုတော့လူကြီး1000ကျော်လောက်ပေါ့သူစေပြီးချောင်းနေရတယ်လေ
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာနေတဲ့လက်နက်ကင်ဝိပခတွေကြားအရက်သားတွေထိခိုက်ဒေဂျီမှုတွေတိုးလာနေတယ်လို့အိုးအိမ်တွေထိခိုက်ပျက်စီးမှုတွေအတွက်ကုလသမဂ္ဂနဲ့အနိုင်ငံတကာအတိုင်းဝိုင်းကသတိပေးနေကြပါတယ်ခင်ဗျာ